အိန္ဒိယနိုင်ငံမှာငွေဆက်ကူအတုတွေကိုနှိမ်နှင်းဖို့လက်ရှိသုံးဆွဲနေတဲ့ငွေကြေးတွေကိုဝန်ကြီးချုပ်နရင်ဒရာမူရီကပြန်လည်သိမ်းဆည်းမယ်လို့ရုတ်တရက်ကြေညာခဲ့တာကြောင့်မလို့ငွေတွေကိုပြန်လဲဖို့နိုင်ငံတဝန်းဘဏ်တွေရှိမှတောက်ကြနေကစိတ်ပြက်လက်ပြက်နဲ့လူတွေတန်းစီစောင့်ဆိုင်ခဲ့ကြပါတယ်။စုစုပေါင်းအမေရိကန်ဒေါ်လာ256ဘီလီယံလောက်တန်ဖိုးရှိပြီးတော့လက်ရှိသုံးဆွဲနေတဲ့အိန္ဒိယရူပီငွေ900တန်းနဲ့1000တန်းငွေဆက်ကူတွေကိုအနှံ့ကြဖို့နိုဝင်ဘာလ10ရက်အင်္ဂါညမှာဝန်ကြီးချုပ်မူရီကရုတ်တရက်ကြေညာခဲ့တာပါ။အဂရိလိုက်စားမှုတွေကိုအားပေးနေပြီးတော့အိန္ဒိယကိုဆန့်ကျင်ပုံကန်နေတဲ့အစ္စလာမစ်စစ်သွေးကြွတွေကတော့မှတိုက်ခိုက်မှုတွေအတွက်တုံးဆွဲနေတဲ့ငွေကြေးတွေကိုနှိမ်နှင်းတာလို့လည်းဝန်ကြီးချုပ်ကပြောဆိုပါတယ်။အစိုးရရဲ့ကြေညာချက်ကြောင့်တမိုးမရှိတဲ့ငွေဆက်ကူတွေကိုတခြားငွေဆက်ကူအသေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်အတုလုပ်ဖို့မလွယ်အောင်ထုတ်ထားတဲ့2000တန်းရူပီငွေဆက်ကူအစ်စ်တွေနဲ့လဲလှယ်ဖို့လူတွေကစူးစမ်းခဲ့ကြတာဖြစ်ပါတယ်။ဗန်တွေရှိမှနိုင်ပေါင်းများစွာစောင့်ဆိုင်ခဲ့ရပေမဲ့အနည်းချင်းလောက်သာလဲလှယ်ခွင့်ရတဲ့အတွက်ဒေါသထွက်နေသူတွေလည်းရှိပါတယ်။